ခဏခဏဦးရခိုင်ပြည်နယ်ဘက်ကိုထိုးဖောက်လာတဲ့အေအေတပ်ဖွဲ့နဲ့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်တဲ့ကိစ္စဟာမြောက်ဦးမြို့အထိတက်မှတ်မှလည်းလူသိရပါတယ်။ဆိုတော့ချောင်းညီချင်းမှုအဝင်နှစ်တူကိုဥဆောင်ထင်းထင်းကိုကျူပန်းနေတဲ့ကျောင်းသူစနပညာရှင်အပြောင်းနေတဲ့ဒီကိစ္စကဘယ်လောက်ထိစိုးရင်စရာဖြစ်တယ်လဲအထူးသဖြင့်ဒီချောင်းထောက်ဦးတွေဟာအများဆုံးအမြဲရှိတယ်လဲဆိုတာကိုဒါနည်းနည်းချင်းပြပါခင်ဗျာချင်း။
ဟုတ်ကဲ့ရှင်။အကွာကြတော့မြောက်ဦးမြို့ခဲမှာကျွန်တော်တို့ဒီလက်နက်ကြီးတွေပေါ့အမြောက်လက်နက်ကြီးတွေထားပြီးတော့မှပြစ်ခတ်နေတဲ့အတွက်ကြောင့်ဟိုလိုအမြောက်လက်နက်ကြီးတွေရဲ့တုံခါမှုတန်ကြောင့်ကိုတောင်ဖရားနဲ့မြောက်မြို့အရှိတ်ကညီကြီးမှုအမျိုးအနည်းတရားကိုရင်ပွဲအခြေအနေကိုရှိနေပါတယ
်ကျွန်တော်ကြည့်နေတာတခုကဒီတိုက်ပွဲတွေဖြစ်တယ်ဆိုတာအဲ့ဒီနာထီဘာကြောင့်လာစရာလို့လဲရဟန်းကြီးမှာတောတောင်တွေလောက်ထူထပ်နေအဲ့တောထဲမှာဖြစ်ကြပါလားဘယ်ဘက်မှမဆိုပြောတာပါကျွန်တော်ဒီလာမီဒရာလေးလာမီလောက်ကတော့မျိုးသိန်းတိုက်ပွဲတွေဆင်နွှဲတယ်ဥပမာတဲ့ကမ္ဘောဒီးယားမှာဆိုရင် CNRF ကိုအစိုးရတပ်တွေကသိနေခါအန်ကောဝဲနားမှာတိုက်ပွဲဖြစ်တဲ့ကြောင့်ဒါကို UNESCO တို့ဘာလို့ကထင်ရလို့ရှိခဲ့တယ်အခုတော့ကျွန်တော်မြောက်ဦးကတော့ဘယ်ဘက်ကဒိရွေချက်တဲ့များဒီမျိုးတဲ့အထိစစ်မြေပြင်စစ်မျက်နှာပြန့်နှံ့လာတယ်ဆိုတာများစဉ်းစားမိပါဘူးအ
ဲကျွန်တော်တို့မြောက်ဦးမြို့ထင်းမှာစစ်မျက်နှာပြင်မရှိပါမြောက်ဦးမြို့ကျမတို့ကခုနမိုင်ဝေးတဲ့နေရာတိအနည်းဆုံးဖြစ်ခဲ့တဲ့နေရာနဲ့အခုဖြစ်နေတဲ့နေရာတွေဟာမြောက်ဦးရဲ့18မိုင်လောက်နဲ့မိုင်20လောက်ဝေးတဲ့နေရာတွေမှာဖြစ်တာပါ။အဲဒီဖြစ်နေတဲ့နေရာတွေကိုမြောက်ဦးကနေပြီးတော့ကအမြောက်ကြီးတွေနဲ့ကြောက်ကုံမြို့တွေကိုလည်းလှမ်းပစ်တယ်၊မင်းပြားမြို့တွေကိုလည်းလှမ်းပစ်တယ်။အဲလိုပြင့်နေလို့ဒါဆိုရင်ကျမတို့ဒီအမြောက်ကြီးကနေဒီကိမှုအမွေနဲ့ပြည့်စည်ရတာတုံခိုင်ချင်းဖြစ်ရကြပ
ါဟုတ်ကဲ့သဘောပေါက်ပါပြီသူကဟိုစီတန်းကိုထိကြပြီးတော့ရှင်ဆိုင်မဲနဲ့အဲ့မြူရဲနေပြီးနာမည်နှမ်းထုတ်နေသဘောပေါ့
အဟုတ်ပါတယ်ကျင
်မြောက်ဦးဟာတစ်ချိန်လုံးကတိတ်လူမရှိသူမရှိဖြစ်နေခဲ့တာကနေပြီးတော့2030ဒီဘက်နောက်ပိုင်းမှာကျတော့တိုင်းပြည်နဲ့လည်းပြင်းလင်းလာတဲ့အခါမှာခီးသွားလုံငန်းဟာဒီမျိုးကိုတော်လေးစိတ်ဝင်စားလာကြပါတယ်အဲဒါကြောင့်ကဘာလက်ခီးတွေအပါဝင်လာကြတယ်ဆိုတော့တော်တော်အတက်စရာကြားပါတယ်စီးရင်နံပါတ်ပြည်သူတွေတွေ့လည်းပဲတိုက်ရိုက်ကဘာလက်လုံငန်းကဝင်ငွေတွေပါရမယ်လို့မျှော်လင့်ခဲ့ရတယ်အခုတော့အဲ့ဒီအချိန်တွေဘယ်လိုရှိရလဲလုံအောင်မြင့်မြင့်သွားသလားအချိန်တွေဆက်ပြီးကောင်းနိုင်မဲ့အလားအလာရောရှိရလားအော
်မရှိပါဘူးကျွန်တော်တို့ခီးသွားလုံငန်းကတော်လို့ရှိရင်အခုတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့ညာဦးကိုပြည်သူရောပြည်သားရောအခီးတော်ဧည့်သည်တွေကလုံးဝမလာတော့ပါဘူး။အဲ့ဒီအတွက်ကြောင့်မလို့စီးပွားရေးရလည်းပဲအဆင်မပြေပါဘူး။ဟုတ်ကဲ့
။နောက်တချို့နိုင်ငံတွေမှာသွားတာကင်ဘောဒီးယားနမူနာပဲကောင်းမယ်ဆိုရင်ဒါ UNESCO တို့ဘာလို့ကတပိုင်းချင်းမှုအငွေနှစ်လို့သတ်မှတ်ထားတဲ့ဒီကိစ္စမပြည့်စုံအောင်ထိန်းသိမ်းကြပါဘာညာကုလသမဂ္ဂတို့ကလည်းပြောတာရှိခဲ့တယ်။ဆိုတော့အခုညာဦးလည်းပဲဒေါက်ထင်းသန်းတို့ဦးဆောင်ပြီးတော့ UNESCO ကအတိမတ်ပြုတဲ့ကမ္ဘာ့ရင်းချင်းမှုအငွေအနှစ်ပြန်ကျူပန်းနေလို့ဖြေရပါတယ်ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါဒီလုပ်ငန်းဟာဘယ်လောက်ထိဆုတ်ယုတ်သွားနိုင်လဲသူတို့ဒီလုပ်ငန်းအတွက်ဆောင်ရွက်နေတဲ့လူတွေကဝိုင်းဝန်းဟန်တာကြရှိပါရလားဒီမြောက်ဦးကိုအန်ဒီယားဆက်ကွင်းကလွတ်အောင်လုပ်ဖို့ဆိုတာကို UNESCO
ကတော့ကျွန်တော်ကဒီတော့မြောက်ဦးကိုဒီစီးရင်ပြင်သွင်းတဲ့နေရာမှာပေါ့လုပ်တဲ့ကိုင်းတဲ့နေရာမှာကျွန်တော်တို့အချိန်မီမပြည့်ကြလို့ရှိရင်ကျွန်တော်တို့ကမ္ဘာ့ငွေကြေးမှုအမှုနဲ့ပြင်သွင်းဖို့အတွက်စိန်ခေါ်မှုတရက်နေနဲ့ဖြစ်လာပါလေ။နောက်တစ်ခါကြာတော့ကျွန်တော်တို့ဒီမြောက်ဦးဗာရှိအောင်ငွေကြေးမှုအစားအုံလေးရလဲပဲဆုံးရှုံးသွားမယ်လို့ဆိုရင်တော့အသားမရနိုင်တဲ့ဆုံးရှုံးမှုတရက်အစုလိုက်ပြုံလိုက်ပြည့်စုံမှုတရက်ဖြစ်သွားမှာလေအခြေအနေတွေလည်းကျွန်တော်တို့မြင်ပြရပါလေ။ဆိုတော့အဲ့ဒီဟာတွေကိုကျွန်တော်တို့ကနေဒီတော့ဆက်ဆိုင်ရတယ်အစိုးရအဖွဲ့အစည်းတွေကိုကျွန်တော်တို့အနေနဲ့သင်ပြထားပါတယ်သင်ပြတဲ့အခါသူတို့ကလည်းဒီဝိုင်းဝန်းကူညီပေးပါမယ်ဆိုတော့မှပြောပါတယ်ပြောပြမယ်လေဒီလိုထပ်ပြီးတော့ကျွန်တော်တို့ညာဦးသေးပါတယ်အမြတ်လက်တွေနဲ့ဒီလိုတန်တန်ပြည့်နေသေးပါတယ
်ပုံမှန်လင်းလင်းပြောရင်ဒီညီမဆူရတ်တဖွဲ့တမတော်ပေါ့အဲ့ဒီတမတော်ကဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြခွင့်များရပါရဲ့လားအချောင်းပြည်နာပညာရှင်တွေအနေနဲ့ဒီလိုတင်ပြလိုပါတယ်ဒီလိုအချင်းတွေရှိရဲဆောတင်ပြဖို့အခွင့်တော်သာပါသလားဟ
ာကျွန်တော်တင်ပြခွင့်ရပါတယ်တင်ပြပါတယ်တင်ပြတဲ့အတွက်ကြောင့်မဟုတ်လို့တို့ကလည်းပြီးပေါင်းပါဝင်ပါမယ်ဆိုပြီးတော့မှပြောပါတယ်ကျွန်မလည်းပဲမျှော်လင့်ပါတယ်ပြီးပေါင်းပါဝင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်အဲ့ဒါအစိုးရလားပြည်내အစိုးရလားဒုရိမုတ်တာတတ်မတော်ဝိုင်းလား
ကျွန်တော်တင်နေအစိုးရပါဟာ
ဒီနေ့အစိုးရကဆုံးဖြတ်ပိုင်ခွင့်ရှိသလားအဲ့စီရင်နေပတ်သက်ပြီးတော့အဲ့တက်ကိုရောတင်ပြလို့မရဘူးလားတာရယ
်ကျမတို့အနေနဲ့နားလည်တာတော့ဒီနေ့အစိုးရအနေနဲ့တော့မှတက်ဆိုင်ရာစက်တွေကိုသူတို့ကျမတို့ကအနောက်ပိုင်းဆက်ဆံတာဖြစ်ကြတယ်အဲ့ဒါတွေကိုထပ်မံပြီးတော့မှပြင်ပြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်
အခုညီညာရေးအထောက်အပံ့ကော်မတီဆိုတာဖွဲ့စည်းပေးထားပါတယ်အဲ့ဒီကော်မတီကလည်းပဲသူတို့ရဲ့လုပ်ပိုင်ခွင့်နဲ့မှာဒေသခံတွေနဲ့တွင်းစင်လေးလာထိတွေ့ပြီးတော့ဘာလို့တင်လဲဆိုတာမျိုးကိုအကြံပြုနိုင်ရဲ့ပါညာဖော်ပြထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီကော်မတီနဲ့ဟောတွေ့ပြီးတင်ပြဖို့ရည်ရွယ်ချက်ရှိပါသလားတင်ပြလို့ဟောထျောက်လိုက်မယ်လို့မျှော်လင့်ပါသလားမျိုးနှစ်ခုပါခင်ဗျာ
အားပါတယ်ကျွန်မအနေနဲ့လည်းအဲ့ဒီကော်မတီနဲ့အတူဆောင်ပြီးအတူကျွန်မမျှော်လင့်ပါတယ်တွေ့ဆုံကျင်းပါတယ်ဒီဆောင်ရဲ့အချိန်မှလည်းညောင်အင်းမျိုးရဲ့လက်ရှိရှိနေတဲ့အမျိုးသားတွေကိုကျွန်တော်တို့ကတင်ပြဖို့အတွက်ဆင်တင်ပါ။အဲဖြစ်လာမယ်မဖြစ်လာမယ်ရလို့ကျွန်တော်တို့အနေနဲ့စောင့်ကြည့်ရမယ်အမျိုးသားမျိုးပါ
။မြောက်ဦးစီအောင်အဆောက်အဦတွေရဲ့ရင်းကျင်းမှုတန်ဖိုးကိုလည်းနည်းနည်းပြောပြပါသာမန်တချို့လူတွေမသိရဘူးပေါ့လေဒါဟာဘယ်လောက်ထိအရေးကြီးတဲ့စီအောင်ရင်းကျင်းမှုအမွေအနှစ်တွေဖြစ်တယ်ဆိုတဲ့ပတ်သက်ပြီးတော့ဘယ်လောက်တန်ဖိုးရှိရဲဆိုတာအရင်းအောင်နည်းနည်းပြောပြပါလားခင်ဗျာ။
အားဟုတ်ကဲ့ပါရှင်ဒီမြောက်ဦးမှာခံတတ်မှုရရှိနေဒီဆောက်ခဲ့တယ်ဒီဝင်ရထက်စနစ်ကိုအဓိကထားပြီးတော့မှဒီဆောက်ခဲ့တဲ့စာပေရေးမြို့ပေါ့ဒါကြောင့်မလို့လည်းပဲမြန်မာနိုင်ငံမှာလောကအရှိဆုံးရှေးဟောင်းမြို့ကိုကြပါဆိုရင်ရခိုင်ရဲ့မြောက်ဦးမြို့ကိုကြပါမယ်နှစ်ပေါင်း354နှစ်ရှိတာတဲ့ပြီးတော့မှဒီလောက်လောကချီပြီးတော့မှစာပေထိမ့်သိမ့်ဆိုင်လောက်အောင်အထူးကိုခံတတ်ပြီးကျုံးပြီးမြောင်းပြီးတထောင်းပြီးအဆောင်ရှိတဲ့ဖြင့်မြို့ပြအင်တာရက်နဲ့ပတ်သက်ပြီးတော့မှကြံစည်ခြင်းအပြီးဆက်ထားတဲ့မြို့ပ
ါဆိုတော့အတိုက်ပွဲမရှိတဲ့ကာလတွေမှာတော့ဒီပစ္စည်းတွေလောက်တံမှုရှိတဲ့ထောက်ဦးတွေဆက်လက်တည်နေရို့မမှန်ကန်စစ်တရားထိန်းသိမ်းမှုရှိပါသလားဘလောက်များအစိုးရအာဏာပိုင်တွေဘက်ကဒီယူဒီဗိုက်ရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီညာဦးရှင်ပြည်သူစေတာတွေ2020ခုနှစ်နိုဘာ9ရက်နေ့ရက်နေ့စပြီးနိုင်ငံတော်အချက်တောက်ပေါ်ချင်းသိတောက်ချက်တဲ့အမျိုးနဲ့ချင်းတော့တတ်မှတ်ဖြစ်ပါတယ်။ပြီးတော့တခါယခုအခါလည်းပဲအဲညာဦးရှင်ပြည်မှုပြတာကိုညာစိုးရဲ့ကပ္ပအရှင်ပြည်မှုအမွေနဲ့ဆင်းရင်းကိုတင်တုံးဖို့အတွက်စူးစမ်းနေခြင်းလည်းဖြစ်ပါတယ်။အခေတန်ဒီကလို့တင်တုံးလိုက်တယ်လို့ဆိုတာနဲ့ဒီညာဦးရှင်ပြည်မှုပြတာကိုနိုင်ငံတကာကအသိမှတ်ပြုခြင်းတရားဝင်ခံမှာဖြစ်ပါတယ်။
နိုင်ငံတကာအစည်းအဝေးတို့ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးသဘောပေါက်နားလည်အောင်တော့ဘယ်လောက်ထိကြိုးပမ်းအထောက်အကူရှိပါလဲခင်ဗျာ။အ
ဲနိုင်ငံသူနိုင်ငံသားအားလုံးသိအောင်အတွက်လည်းကျွန်တော်တို့ဒီမြောက်ဦးရှင်ပြည်ထောင်အမှုကြီးတည်တာဒါနိုင်ငံတော်ကာကွယ်ဆောင်ရွက်ထားတဲ့မြို့ဟစ်ကြီးကဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဒီအပြင်နိုင်ငံတော်နဲ့တိုင်းနိုင်ငံသားအားလုံးကကာကွယ်ဆောင်ရွက်တဲ့နိုင်ငံတော်ကရှိနေတဲ့အစီအစဉ်တွေထိုင်နေတိုင်းရင်းသားလူမျိုးစုအားလုံးကလည်းပဲမြောက်ဦးရည်ကြီးမှုအမှုဒေသရဲ့သမိုင်းကြောင်းကိုလည်းအားလုံးသိကြပါတယ်။ဒါနဲ့အခုလောလောဆယ်မှာတော့သိရှိအားနေတယ်ပေါ့ကျွန်တော်တို့ဒီရခိုင်သမိုင်းကိုအဲ့ဒီအတွက်သိအောင်အတွက်လည်းညာပညာပေးမှုတွေနောက်တစ်ခုကတော့ကျွန်တော်တို့ရခိုင်သမိုင်းကိုခေါ်ထုတ်ပြောဆိုခွင့်အများကြီးနိုင်ငံတော်ကနေပြီးတော့မှဒီနောက်ပိုင်းမှာဖွင့်ပေးထားတာတွေတော့ရှိပါ
ဒီကမိုင်းပါပါရသင်ယူတယ်မှာရောမြန်မာနိုင်ငံမှာမြောက်ဥပါဝင်ဒီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုသမိုင်းတွေကိုတောင်းသူကြောင့်သားတွေမျက်မျက်တာတာနားလည်သဘောပေါက်အောင်ဖြန့်ဖြူးပြီးတော့သင်တဲ့အဆင့်အခုရောက်ပြီလားခင်ဗျာအဲ့လိုကျူပန်းအမှုတွေရှိပါလား
မရောက်သေးပါဘူးရှင်မရောက်သေးပါဘူးချင်းဟောင်းမြို့တော်များထဲမှာမြောက်ဥယဉ်ကျေးမှုအမွေအနှစ်တွေပါဆိုတာမပါသေးပါဘူးရှင်ကြာခန်းကိုစီထဲမှာလည်းပဲသမိုင်းမှာရခိုင်သမိုင်းနဲ့ပတ်သက်ပြီးတော့မှတီးခြားတင်ကြတာလည်းမရှိပါဘူးကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံမှာသမိုင်းကိုမဟာဝိဇ္ဇာပေါ်ရတဲ့အချိန်တင်နေပေမဲ့လည်းရခိုင်သမိုင်းတော့မပါသေးပါဘူးကျွန်တော်တို့အနေနဲ့ရခိုင်သမိုင်းကိုတီးခြားလေ့လာကြရတာဖြစ်ပါတယ
်နောက်ဆုံးတစ်ခုမေးချင်တာအဲ့တော့ဒီရင်ကျင်းမှုအမွေအနှစ်တွေပြတ်ပဝန်းကျင်တဝိုင်းမှာတိုက်ပွဲဆိုတာလုံးဝမရှိပဲညဉ့်ညံ့သွားရင်တော့အကောင်းဆုံးပါကဒါပေမဲ့အဲ့ဒီတိုက်ပွဲတွေကတော့နိုင်ငံရေးအရာဖြစ်ရှင်းရမှာပေါ့အဲ့လိုပြည်လည်းမှုမရခင်စကြမှာဒီရင်ကျင်းမှုအမွေအနှစ်တွေကိုထိခိုက်ပြပြမဲ့အခြေအနေမရောက်အောင်အဓိကလုပ်နိုင်မဲ့လမ်းကိုစဉ်းစားမိပါလားဘယ်လိုဆိုရင်ဖြစ်နိုင်မယ်ထင်ပါလဲအလားတော်ရှိပါရဲ့လားအ
ဲကျွန်မပြောသလိုပဲပေါ့အများဦးကိုစစ်နဲ့ကြုံအဖြစ်နဲ့သတ်မှတ်ပေးလိုက်ရင်တော့ဖြင့်ကျွန်တော်တို့ဒီကျိုးခေါင်းကိုအနှစ်တည်းထိမ့်သိမ့်ကြီးတာမပြတ်စီအောင်ကာကွယ်ဆောင်ရွက်ကြည့်တာဖြစ်လို့ရတယ်လို့ကျွန်မအနေနဲ့ညွှန်ပြောပါမယ
်။ညွှန်မှန်းချက်အောင်မြင်မယ်လို့ရောယုံကြည်မှုဘယ်လောက်ရှိပါလဲအသေးပါရှိပါလား
။ကျွန်မအနေနဲ့တော့ လောလောဆယ်ဖြစ်တော့အပြေဝါတော့မရှိသေးပါဘူးရှင
်ဟုတ်ကဲ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ဒေါက်တာအထူးကျေးဇူးတင်ပါတယ်